ားလုံးပါဝင်ဆောင်ရွက်မှနိုင်ငံအပြောင်းအလဲကထိရောက်အောင်မြင်နိုင်မယ်လို့88မျိုးဆက်ညီညာရေးနဲ့ဖွင့်လင်းလူဖွဲ့စည်းခေါင်းဆောင်ဦးမင်းကိုနိုင်ကကျက်သမရနိုင်ငံပရပ်မြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံခြင်းမှာမနေ့ကပြောကြားလိုက်ပါတယ်။နိုင်ငံအကျိုးဆောင်ရွက်ဖို့အတွက်စိတ်ကောင်းစေတနာကောင်းရှိဖို့တတ်တိရှိဖို့ပညာရှိဖို့လိုအပ်တယ်လို့လည်းဦးမင်းကိုနိုင်ကပြောကြားပါတယ်
။စိတ်ကောင်းရဲ့တတ်တိရဲ့ပေါင်းပြီးတော့နောက်ဆုံးကျတော့ထပ်လို့တာပညာလို့လေ။ဒါကြောင့်ဟိုကဘာဖွဲ့ပြီးတော့ပညာသိနာဒီသုံးခုပေါင်းလို့မှတန်းစီရရမယ်။အဲ့တော့စိတ်တွေပါကြောက် mindset တွေပါကြောက်ငါတို့ကအပြုခံဆိုတဲ့တိစားတဲ့စိတ်ရိုးတယ်ငါတို့ကပြုသူသွားငါတို့ဘွားငါတို့ဖန်ပြီးပါဘယ်သူမှလာမခိုင်းရမရဘူးအဲ့လိုသွားနောက်မျိုးဆက်ဆိုအဲ့ဒါကိုဝေးပြရအောင်အဲကျွန်တော်တို့မျိုးဆက်ကတော့တတ်နိုင်နေများတော့တိုက်လဲတိုက်တယ်ရင်းလဲရင်ဆိုင်ခဲ့တာပေါ့ဒါပေမဲ့ကျွန်တော်တို့ပညာတွေနောက်ထပ်ဖြည့်ဆည်းမှုကြတော့ဟိုငယ်တဲ့ကိုယ်တော့ကျွန်တော်တို့ကအချိန်တွေလည်းမသေးတော့ဘူးပေါ့ကျွန်တော်တို့ရဲ့လူပြုံမှုစွမ်းအားတွေလည်းတော့လို့ရှိတယ
်ဒီတွစ်ဆုံပွဲကိုတက်ရောက်ခဲ့တဲ့ပြပမြမအဖွဲ့အစည်းညွှန်ကြားရေးမှူးဒေါ်စပယ်ဆိုးပြောပြတာကတော့
အဲ့ဒီလည်းဆိုနိုင်ငံမှာပညာသင်ခဲ့တဲ့လူတွေကလည်းပြန်ရောက်လာပြီးတော့ဘာမှမလုပ်ရဲဘူးဘာမှမပြောရဲဘူးဆိုလို့ရှိရင်လည်းဒီသင်ယူလာခဲ့တဲ့ပညာကြီးကအလားအလာဖြစ်သွားမယ်ပေါ့လေဆိုတော့ဟိုပညာကြီးရဲ့တက်လို့လည်းမဖြစ်ဘူးတက်တည်လည်းရှိရမယ်ပညာလည်းရှိရမယ်ဒီပြင်စီစဉ်အောင်လည်းရှိဖို့လိုတယ်ဘာလို့ဆိုတော့ကိုယ်ဟိုလုပ်ငန်းကဘသူအတွက်အကျိုးရှိမလဲအများအတွက်အကျိုးရှိမယ်အရာလားအဲ့လိုမျိုးဖြစ်မှလည်းပို့ပြီးတော့ထိရောက်မယ
်အခါနာကိုဒုက္ခတွေကစခန်းတွေကနေချက်သမရနိုင်ငံမှာလာရောက်အခြေချနေထိုင်နေတဲ့ချင်းကရင်ကချင်းစတဲ့တိုင်းရင်းသားတွေချက်သမရနိုင်ငံမှာပညာသင်ကြားနေသူတွေချက်သမရနိုင်ငံကိုလေ့လာရေးခရီးရောက်နေတဲ့တိုင်းရင်းသားတွေတက်ရောက်ကြပါတယ်တက်ရောက်လာသူတွေကိုသူပြောတာမှန်သမျှမှန်နေလို့မယူဆဖို့လဲဥမင်းကိုနိုင်ကပြောကြတာပါ
ကျွန်တော်အတွေ့အကြုံတွေဆရာလုပ်မယ်အဲ့အတွေ့အကြုံကရလာတဲ့ကောက်ချက်တွေကိုကျွန်တော်တို့ပြန်ပေးမယ်ဆက်ပြောနေတာကျွန်တော်တို့ပြောသမျှအကုန်လုံးကိုမှန်တယ်လို့ယူဆတယ်ကိုယ့်အကူစင်းလားအတူတူရာဘဝမှန်တယ်ဒီရမှာကိုယ့်ကိုစဉ်းစားပြီးတော့ဆက်သွားကျွန်တော်တို့စီမှာတစ်သက်လုံးရခဲ့တဲ့အတွေ့အကြုံကတော့ကျွန်တော်အရင်တိုင်းပြန်ပေးမှာပဲဒါတော့ကျွန်တော်အတွေ့အကြုံညံ့လို့ဖြစ်ဖြစ်မှားနေတော့လက်မခံတဲ့အရာကြီးရတယ်ကျွန်တော်ကအတွေ့အကြုံကရလာတဲ့အတွေ့အကြုံကိုညှတာပဲ
နိုင်ငံကျိုးဆောင်ရွက်တဲ့အခါအစွဲတွေမပါဖို့လိုအပ်တာကိုလည်းဥမင်းကိုနိုင်ငံပြောကြားသွားတယ်လို့ဒေါ်စပယ်ဆိုးကပြောပါတယ်
ကျွန်တော်တို့လူမျိုးရေးကျွန်တော်တို့ဘာသာရေးကျွန်တော်တို့ယဉ်ကျေးမှုစာပေဘာညာဆိုပြီးမဲ့သူကပြောတယ်အလုပ်လုပ်တဲ့ခါကျလို့ရှိရင်နဲ့မြန်မာရဲ့အကျိုးရှိဖို့နော်တနိုင်ငံလုံးမှာရှိတဲ့လူတွေရဲ့အကျိုးရှိဖို့အရာတွေကိုလည်းစဉ်းစားဖို့လိုတယ်တဲ့ကိုယ့်လူမျိုးအတွက်ကြီးပဲကိုယ်တွက်နေပြီးတော့တခြားလူတွေကိုလုံးဝပြီးမဆိုင်ဘူးဆိုလို့ရှိရင်အားလုံးပြီးလုံးညီညွတ်ပြီးတော့နိုင်ငံတိုးတက်ဖို့အတွက်ကဖြစ်လာမှာမဟုတ်ဘူးဘသူကဘာလူမျိုးမို့လို့ဟိုဘလို့ဖြစ်ပါတယ်ဆိုပြီးတော့အချင်းချင်းနဲ့နှိမ်စရာအကြောင်းမရှိဘူးအချင်းချင်းအားပေးဖို့လိုတယ်အချင်းချင်းလဲကိုချင်းစာတက်တဲ့ညတာစိတ်တွေလည်းရှိဖို့လိုတယ်ဆိုပြီးဆိုတော့အဓိကသူပြောသွားတယ်လေဟိုအထဲမှာတိုင်းမစညွေရေးလုံးနေတယ်ဆိုပြီးမဲ့ကိုယ့်ရဲ့အတွေးခေါ် mindset ကိုပြောင်းလို့မရဘူးဆိုလို့ရှိရင်တော့ဒီလိုမျိုးကြိုးစားတာတွေကဘာမှထိအောင်မမဟုတ်ဘူးပေါ့လေသူပြောတယ
်ဦးမင်းကိုနိုင်ဟာ Vastress Harvest စာကြည့်တိုက်ကဖိတ်ကြားတဲ့အတွက်ချက်သမရနိုင်ငံကိုရောက်ရှိခဲ့တာပါ People in Need အဖွဲ့ကသူ့ကို2000ပြည့်နှစ်ကချင်းမြင်ခဲ့တဲ့ဟိုမိုဟိုမီနီလူခွင့်ရေးစုကိုချက်နိုင်ငံရောက်ခိုက်အောက်တိုဘာ3ရက်နေ့မှာလက်ခံရရှိခဲ့ပါတယ်။အဲ့ဒီနေ့တုန်းကဥမင်းကိုနိုင်ပြောကြားသွားတာက
ကျွန်တော်တို့တိုင်းပြည်မှာအရေးကြီးဆုံးအချက်ကကွန်စတီကျူရှင်းပြင်ရမှာပါ။ကွန်စတီကျူရှင်းဟာဒီမိုကရေစီလီလာမကြဘဲနဲ့မီလီတရီကိုအများကြီး privilege ပေးထားရတဲ့ဟာရှိပါတယ်။သူကပဲအလုံးအလံကိုကင်ထားလိမ့်မယ်။အဲ့ကျွန်တော်တို့ကအားရတွေကိုမဖြစ်သင့်ဘူးဒီမိုကရေစီမြေကြကြပြင်ရမယ်လို့ပြောလိုက်တာနဲ့တစ်ဖက်ကအဲ့လိုမျိုးလူမျိုးရေးဘာသာရေးတုံ့ဆော်တဲ့အဲ့ဒီပဋိပက္ခတွေကထထဖြစ်နေတာကိုတွေ့ရတယ်။ဒုတိယချက်ကတော့တိုင်းရင်းသားတွေကိစ္စပါပဲ ethnic issue ပါ။အဲ့ဒါကတော့ဖက်ဒရယ်ပြည်တော်စုစစ်စစ်တခုအာမခံနိုင်မှအဲ့ဒီပြဿနာပြေလည်ပါလိမ့်မယ
်။ဦးမင်းကိုနိုင်ဟာချက်သမရနိုင်ငံရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပါရှင်။